Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တာရဲ့2019ခုနှစ်နိုဝင်ဘာလ1ရက်နေ့တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ1925 32နဲ့ပထမနာရီဝတ်မှာလိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်မျိုးပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။ကျမကတော့ဆွေမြတ်မမရှင်အမေရိကန်သမ္မတဘော်တရားစွဲနိုင်ရေးလုပ်ငန်းရှင်တွေလူသိရှင်ကြားလုံနိုင်မဲ့အဆိုကိုအောက်လွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်သမ္မတနဲ့အင်ဂျီရောကဝေဖန်တုံ့ပြန်လိုက်ပါတယ်။ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီနဲ့ရုရှားတပ်တွေပူးပေါင်းပြီးဒီကနေ့စတင်ကင်းလှည့်နေကြပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အချိန်ကြာပေးပါမယ်ရှင်။အခုညပိုင်းနှားဆင်ရမယ့်သတင်းပါရီးထဲမှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာအာဆီယံရှေ့တောင်အာရှနိုင်ငံများအသင်းထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့ထွက်ခွာသွားပြီးဖြစ်ပြီးအဓိကပါရီးဆွေးနွေးကြဖို့ရှိပါသလဲ
There will be regional issues focusing perhaps on the South China Sea, the Korean Peninsula situation in Rakhine, of course counterterrorism.
ရခိုင်ပြည်နယ်ပါဝင်ဒေသတွင်ပြဿနာတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးကြဖို့ရှိတဲ့အကြောင်းအရှင်ထိုင်းနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးပြောပြချက်နဲ့တူနားဆင်ရမှာဖြစ်သလိုရခိုင်ပြည်နယ်ရဲ့ဇက်တိုက်ဖြစ်နေတဲ့တိုက်ပွဲသတင်းတွေရဲ့နောက်ဆုံးသိထားရသမျှအခြေအနေဘင်္ဂလားဒေ့ရှ်ဘက်ကနေမိမိစံသားတယောက်ပြန်လာသူဒုက္ခသည်တွေဟာအခုနောက်ဆုံး19ယောက်နဲ့ဆိုစုစုပေါင်း400ကျော်ရှိသွားပြီဆိုတဲ့အကြောင်းနဲ့အတူဟိုင်းကြီးကျွန်းပင်လက်ကန်းလွန်ပင်လက်ပြမှာပိုက်ရှင်မဲ့မူရစ်စိတ်ကြဆွေးတွေတိတ်စီရမိတဲ့သတင်းတော်တွေနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုလူသိရှင်ကြားလုံနိုင်အောင်လို့ဒီမိုကရက်လွှမ်းမိုးတဲ့အောက်လွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်ဒီလိုရဟာအမေရိကန်သမိုင်းမှာအကြီးမားဆုံးအပြစ်မရှိအပြစ်ချတဲ့လုပ်ရည်ကြီးဖြစ်တယ်လို့သမ္မတထရမ့်ကတုံ့ပြန်ခဲ့ပါတယ်။စုံစမ်းရေးလုပ်ငန်းတွေဟာမမျှတဘူး၊ဖွဲ့စည်းပုံနဲ့မညီဘူး၊အမေရိကန်အခြေခံမူတွေနဲ့မကိုက်ညီဘူးလို့အင်ဂျီရောကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်စုံစမ်းအောင်သမ္မတကယူကရိန်းနိုင်ငံကိုဖိအားပေးခဲ့သလားဆိုတာကိုအောက်လွှတ်တော်ကော်မတီ3ခုကအစိုးရတာဝန်ရှိသူတွေစံတမန်တွေကိုတကပိတ်မေးမြန်းခဲ့ပြီးသတင်းပတ်ပိုင်းအကြမှာပဲစာသာပေးနေတုန်းကတော့လူသိရှင်ကြားစုံစမ်းမှုတွေလုပ်နိုင်ဖို့မဲခွဲအတည်ပြုခဲ့တာပါအမေရိကန်သမ္မတရဲ့လောက်ရဟာလွှတ်တော်အမတ်တွေတစ္ဆာပြုထားတဲ့ဂတိကဝတ်တွေကိုမထိခိုက်ဘူးဆိုရင်သမ္မတပေါ်တရားစွဲစရာဘာအကြောင်းမှမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့ပါတယ် Republican အမတ်တွေကတော့ Republican သမ္မတပေါ်တရားစွဲနိုင်ရေးမဲခွဲဆုံးဖြတ်ဖို့ပြောခဲ့ကြတာပါအောက်လွှတ်တော်ကော်မတီတွေမှာဒီကိစ္စမေးမြန်းမှုတွေကိုလည်းအတူအယောင်ကြားနာမှုတွေဖြစ်တယ်လို့တိုက်ခိုက်ပြောဆိုခဲ့ကြပါတယ်။ကြာသပတေးနေ့ကအောက်လွှတ်တော်မှာအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်အရကြားနာပွဲတွေကိုလူသိရှင်ကြားလှုပ်လို့ရတော့မှာဖြစ်တယ်လို့ထောက်လှမ်းရေးကော်မတီရဲ့စုံစမ်းတွေးရှိချက်တွေကိုအစိုးရခန်းစာထုတ်ပြန်ပြီးဘာဆက်လုပ်တဲ့လဲဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီကိုအကြံပြုရမှာဖြစ်ပါတယ်။တရားရေးကော်မတီအနေနဲ့သမ္မတကိုဘယ်လိုပုံမှန်မျိုးနဲ့တရားစွဲမှာလဲဆိုတာကိုဆုံးဖြတ်ပေးရမှာပါ။တရားစွဲမဲ့ပုံမှန်တွေကိုအောက်လွှတ်တော်မှာထောက်ခံမဲ့အများနဲ့အတည်ပြုနိုင်ခဲ့ရင်တော့အထက်လွှတ်တော်မှာကြားနာစစ်ဆေးမှုတွေလုပ်မှာဖြစ်ပါတယ်။တမ္ပရာကိုယာရုကနေဖယ်ရှားတရားစွဲနိုင်မှုအတွက်ကတော့အထက်လွှတ်တော်မှာထောက်ခံမဲ့၃ပုံ၂ပုံလိုအပ်ပါတယ်ရှင
်။ IS Islamic အစိုးရအဖွဲ့ကခေါင်းဆောင်တစ်ကိုရွေးချယ်လိုက်ပါပြီ။ခေါင်းဆောင်တစ်ဖြစ်အဘူအီဘရာဟင်အယ်ဟာရှီမီအယ်ကူရာရှီကိုရွေးချယ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖတ်ပြသွားတဲ့အတန်းကိုသူရဲ့အာမတ်သတင်းဌာနကကြာသပတေးနေ့မှာထုတ်လွှင့်ခဲ့ပါတယ်။IS Islamic အဖွဲ့ကိုအပိထောက်ခံသူတွေကလည်းခေါင်းဆောင်တစ်ပေါ်တစ္ဆာခံကြောင်းလူမှုကွန်ရက်တွေကနေပြောဆိုလှုံ့ဆော်လာကြပါတယ်။ဒီခေါင်းဆောင်တစ်စစ်မှန်ဘသူဘဝဖြစ်တယ်ဆိုတာကိုတော့လောလောဆယ်မှာသိရအောင်မှမဟုတ်ပါဘူး။ပြီးခဲ့တဲ့စနေနေ့ကအမေရိကန်ထူးတပ်ဖွဲ့ရဲ့စစ်စင်ရေးအတွင်း IS ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီနဲ့သူ့ရဲ့ပြောရေးဆိုခွင့်ရှိသူအဘူဟာဆမ်အယ်မိုဟာဂျီရိုဒီတေဆုံးသွားတယ်ဆိုတာကိုဒီကြေညာချက်ကအတည်ပြုပေးလိုက်တဲ့သဘောလည်းဖြစ်ပါတယ်။တူရကီနိုင်ငံနယ်စပ်အနီးဆီးရီးယားနိုင်ငံတွေကဒီအစ်တလီပြည်နယ်ထဲမှာရှိတဲ့သူ့ရဲ့နေခြံဝန်းတဲ့ကိုအမေရိကန်ထူးတပ်ဖွဲ့ဝင်တွေဝင်စီးတဲ့အချိန်မှာပဲကလင်းငယ်နှစ်ယောက်နဲ့အတူမြောက်လိုင်ကောင်းတဲ့ဝင်ပြေးခဲ့တဲ့အယ်ဘတ်ဒါရီကသူ့ကိုယ်သူအသေးခံဘုံခွဲသွားတာလို့အမေရိကန်တာဝန်ရှိသူတွေကကြာသပတေးနေ့ကထုတ်ပြန်ထားပါတယ်။ဒီကြာသပတေးနေ့က IS2 ရဲ့ကြေညာချက်မှာတော့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူအစ်စ်ဖြစ်တဲ့အဘူဟမ်ဇာအယ်ကူရက်စ်ကဒီအမေရိကန်နဲ့တိုက်ပြီးဝမ်းသာအားရဖြစ်မနေဖို့တတိပေးသားခဲ့ပါတယ်။ဘဒါရီတေဆုံးသွားတဲ့အတွက် IS အဖွဲ့မှာအားနည်းသွားမှာမဟုတ်ဘူးလို့လည်းကြွမ်းကျင်သူတချို့ကယုံကြည်နေကြပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာတူရကီနဲ့ရုရှားတပ်တွေပူးပေါင်းပြီးဒီကနေ့စတင်ကင်းလှည့်နေကြပါတယ်။ Syria နဲ့ဇက်ကနေကတဲ့နဲ့ကန်တပ်ဖွဲ့တွေနောက်ဆုတ်ပေးရင်တူရကီရဲ့ထိုးစစ်ဆင်မှုရန်နာထားဖို့တူရကီနဲ့ရုရှားကြားရရှိခဲ့တဲ့သဘောတူညီချက်အရအခုလိုမျိုးပူးတွဲကင်းလှည့်နေကြတာဖြစ်ပါတယ်တန်ဂျက်ကကားတွေတူရကီဘက်ကနေနယ်ဇက်ဖြတ်ပြီးစီးရီးယားတွေကိုဝင်ရောက်ကရုရှားတပ်တွေနဲ့ပူးပေါင်းခဲ့ပါတယ်စီးရီးယားတွေကအယ်ဒါဘာစီယာဒေသမှာတူရကီနဲ့ရုရှားတပ်ဖွဲ့တွေတန်ဂျက်ကကားတွေအဝေးထင်းဂျုံရင်တွေသွားပြီးတုံးပြီးတော့စတင်ကင်းလှည့်နေတယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်စီးရီးယားနိုင်ငံတွေက6မိုင်အထိမြင်ဝင်ပြီးတော့ကာမီရှိမျိုးကလွဲလို့တူရကီစစ်စီရေးဆုံးမှာအရှိနဲ့အနောက်နှစ်ပိုင်းခွဲကင်းလဲမယ်လို့သူတို့ရဲ့ကြေညာချက်မှာပြောထားပါတယ်။တူရကီနဲ့ရုရှားကြားရရှိထားတဲ့သဘောတူညီချက်အရဆီးရီးယားကတ်တိုက်ခိုက်ရေးသမားတွေအနေနဲ့နယ်စပ်ကနေ19မိုင်အထိနောက်ဆုတ်ပေးရမှာဖြစ်ပါတယ်။ရုရှားကတော့အလုံးနောက်ဆုတ်သွားပြီလို့ဆိုပါတယ်။ IS စစ်သွေးကြော်တွေကိုတိုက်ခိုက်နေတဲ့အမေရိကန်တပ်တွေဆီးရီးယားမြောက်ပိုင်းကနေရုတ်သိမ်းသွားခဲ့ပြီးတဲ့နောက်တူရကီတပ်တွေနယ်စပ်ကကတ်တပ်ဖွဲ့ဝင်တွေအပေါ်အောက်တိုဘာ9ရက်ကစတင်တိုက်ခိုက်ခဲ့တာပါ။အမေရိကန်တပ်တွေနဲ့အတူတိုက်ခိုက်ခဲ့တဲ့ SDF Syria ကတပ်ဖွဲ့တွေထဲမှာတူရကီခွဲထွက်ရေးသဘုံဖွဲ့ပါတယ်လို့ဆိုပြီးတူရကီကဝင်ရောက်တိုက်ခိုက်ပြီးနယ်စပ်တစ်ချောင်း85မိုင်လောက်ရှိတဲ့နယ်မြေတွေကိုသိမ်းပိုက်ခဲ့ပါတယ်။တူရကီရဲ့ဝင်ရောက်တိုက်ခိုက်မှုကိုရပ်အောင်လို့ Syria အစိုးရရဲ့မဟာမိတ်ရုရှားနိုင်ငံကကြားဝင်ပြီးတူရကီနဲ့သဘောတူညီမှုယူခဲ့တာဖြစ်ပါတယ
်။ Iran ဝန်ကြီးချုပ် Adel Abdel Mahdini ကအစားထိုးဖို့အတွက်တင့်တော်တဲ့သူတယောက်ကိုရှာတွေ့ရတဲ့ဒီပိုင်းနဲ့ရွေးကောက်ပွဲကိုကျင်းပသွားမယ်လို့ Iran သမ္မတဘာဟမ်ဆာလာကသတိပေးလိုက်ပါတယ်။သမ္မတကအဲ့လိုကတိပေးခဲ့ပေမဲ့လည်း Iran နိုင်ငံထဲမှာနေတဲ့ဆန္ဒပြတဲ့သူတွေဆန္ဒပြတာကိုရပ်အောင်တော့သူလုံနိုင်ခဲ့ပုံတော့မရခဲ့ပါဘူး။အီရန်နိုင်ငံကအစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာကြမ်းဖက်တာတွေအထိဖြစ်လာနေပြီးတော့အော်တိုဘာလအတွင်းဖြစ်ခဲ့တဲ့ဒီမတူညီတဲ့ဒီဆန္ဒပြမှုတစ်ခုအတွင်းမှာလူပေါင်း250ကျော်တေဆုံးပြီးတော့ထောင်ထဲချီတန်ရခဲ့ပါတယ်။ဝန်ကြီးချုပ်အနေနဲ့ရာထူးကနေနှုတ်ထွက်ဖို့ဆန္ဒရှိနေပြီးနိုင်ငံရေးပါတီတွေအနေနဲ့သူ့နေရာမှာအစားထိုးဖို့တင်းတော်တဲ့သူတယောက်ကိုသဘောတူကြဖို့လိုတယ်လို့လည်းအီရန်သမ္မတဆာလာကရုပ်သံကနေပြောကြားခဲ့ပါတယ်။ပစိပုံအခြေခံဥပဒေဟာကွက်ကြီးကိုရှောင်နိုင်ဖို့အတွက်ရည်ရွယ်ပြီးရေးဆွဲထားတဲ့ဒီရွေးကောက်ပွဲဥပဒေအသေးအရပဲဝန်ကြီးချုပ်အစ်စ်ကိုရွေးချယ်နိုင်မှာဖြစ်ကြောင်းတရားဝင်အုပ်ချုပ်ခွင့်အာဏာဆိုတာလူလူစီကတတ်တတ်ပဲလာတာမဟုတ်ဘူးဆိုပြီးတော့သမ္မတဆာလာကပြောပါတယ်ဒါပေမဲ့ဆန္ဒပြတဲ့သူတချို့ကတော့သူတို့အနေနဲ့ဝန်ကြီးချုပ်ကိုပဲမချေမနှက်ဒေါသဖြစ်တာမဟုတ်ပဲအစိုးရတစ်ခုလုံးထွက်ပြေးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5ကီလိုမီတာ19 kHz 1068ည5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဆောက်ချာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ထိုင်းနိုင်ငံမှာနှစ်ဖက်နိုဗင်ဘာ2ရက်နေ့စတင်တဲ့35ချိန်မြောက်အာဆီယံထိပ်သီးစည်းဝေးပွဲအတွက်လုံခြုံရေးတွေတိုးမြှင့်လှုံ့ဆော်နေပါတယ်။အာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေကျင်းပမဲ့အစအဦးတဝိုက်ရဲနဲ့စစ်သား 18,000 ကိုလုံခြုံရေးချထားမယ်လို့အာဏာပိုင်တွေကပြောပါတယ်။ဗန်ကောက်မြို့ပြည်နာမှာရှိတဲ့နော်သာဘူရီမြို့ကအဓိကစည်းဝေးပွဲတွေကျင်းပမဲ့အစအဦးတဝိုက်လမ်းတော်တော်များများကိုကြာသပတေးနေတဲ့ကပိတ်ထားပါတယ်။ဝဟင်ကနေရဟယင်တွေကင်းလှည့်နေတဲ့တစ်ချိန်တည်းမှာလုံခြုံရေးတာဝန်ရှိသူတွေအထူးတပ်ဖွဲ့ဝင်တွေကမြေပြင်လုံခြုံရေးဆောင်ရွက်မှုတွေလုပ်နေကြပါတယ်။ပြီးခဲ့တဲ့ဩဂတ်လတုန်းကဗန်ကောက်မြို့တော်မှာအာဆီယံဝင်ကြီးအဆင့်စီဝေးပွဲကျင်းပနေစဉ်အသေးစားဘုံးကွက်မှုတွေရှိခဲ့တာကြောင့်ဒီတစ်ခေါက်လုံခြုံရေးကိုအထူးပို့ပြီးတင်းကြပ်နေတာဖြစ်ပါတယ်။အာဆီယံထိပ်သီးစီဝေးပွဲတက်ရောက်မဲ့နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ကတော့ဗန်ကောက်မြို့တော်ကိုဒီကနေ့ရောက်ရှိသွားပါပြီ။အခုတစ်ခေါက်ထိပ်သီးစည်းဝေးပွဲမှာတောင်ကျုပ်ပင်လယ်ကိစ္စ၊ကိုရီးယားကျွန်းဆွယ်ကိစ္စ၊အကြမ်းဖက်မှုတံပြန်ရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ကိစ္စတွေကိုဆွေးနွေးမယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရသူကပြောပါတယ်။အာဆီယံဆက်ဆက်ထိပ်သီးစည်းဝေးပွဲတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်မတက်ဖဲအမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့ကစေလွှတ်ဖို့စီစဉ်ထားတာကြောင့်တရုတ်ရဲ့လွှမ်းမိုးမှုကိုစိုးရိမ်နေတဲ့အာဆီယံမိတ်ဖက်နိုင်ငံတွေကတော့စိတ်မသက်မသာဖြစ်နေကြပါတယ်။အမျိုးသားလုံခြုံရေးအကြံပေးအရာရှိ Robert C. O'Brien နဲ့ကုသရောင်းဝယ်ရေးဝန်ကြီး Wilbur Ross တို့ကိုဆေးလွှတ်မယ်လို့အင်ဂျီရောကကြေညာထားပါတယ်
။မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့အေယာမဒုံးကျည်ပစ်ဆင်အသစ်ကနေတတိယအချိန်မြောက်ဆန်းသက်ပြစ်လွတ်ခဲ့တယ်လို့ဒီကနေ့မှအတည်ပြုပြောကြားလိုက်ပါတယ်။ဒီဒုံးကျည်ပစ်ဆင်အသစ်ကနေရန်သူတွေရဲ့ပြစ်မှတ်တွေကိုရုတ်တရက်တိုက်ခိုက်ဖျက်ဆီးနိုင်တဲ့စွမ်းရည်တွေလည်းပိုကောင်းတယ်လို့မြောက်ကိုရီးယားဘက်ကဆိုပါတယ်။နောက်ကိုရီးယားနဲ့ဂျပန်စစ်တပ်တွေကမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်နာကနေပစ်လွှတ်လိုက်တဲ့ပယ်ထိန်ဒုံးကျည်20ဟာမြောက်ကိုရီးယားနိုင်ငံအရှိဘက်ပင်လယ်ထဲကမိုင်နီယာလောက်အခွာကိုကျသွားတယ်လို့စုံစမ်းထောက်လှမ်းရရှိခဲ့တယ်ဆိုပြီးပြောပြီးတဲ့အကြာမှာမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းအေဂျင်စီကလည်းဒီဒုံးကျည်ဆန်းသက်ပစ်လွှတ်မှုကိုအတည်ပြုခဲ့တာဖြစ်ပါတယ်။ အခုလိုနောက်ဆုံးဒုံးကျည်စမ်းသပ်ပြည်လုံးမှုကအမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ဆွေးနွေးမှုတွေထုတ်တက်မှုမရှိဘဲရပ်တန့်နေတာကိုဖိအားပေးတဲ့အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့လည်းကျွမ်းကျင်သူတွေကယူဆနေကြပါတယ်ခင်ဗျာ
ဟောင်ကောင်မှာအုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်နဲ့တခြားတာဝန်ရှိသူတွေခန့်အပ်အစားထိုးတဲ့ပုံစံကိုတရုတ်တာဝန်ရှိသူတယောက်ကဒီကနေ့ပြောကြားလိုက်ပါတယ်။အမျိုးသားလုံခြုံရေးကိုကာကွယ်နိုင်ဖို့ဟောင်ကောင်ရဲ့ဥပဒေစနစ်တိုးတက်အောင်ဆောင်ရွက်သွားမယ်လို့တရုတ်ကွန်မြူနတီပါတီတာဝန်ရှိသူတွေကဒီတစ်ပတ်ထဲမှာဆုံးဖြတ်ခဲ့ကြကြောင်းဟောင်ကောင်မကအုံနဲ့အခြေခံဥပဒေကော်မရှင်ညွ Osoyaga, Longa Lakamam, Hopulu, Duga Subare, Go by Ocho Quenya, Hong Kong, Maka Uruma, Nangaja Suyari, Winsor Padane, Quetre, Nangano Pongay, Longa, Loya de Loni Dariga, Gani Biro, Piwa, Gagwe, Bome, Lule, Piojagi, Hong Kong Ma, Tiobi Maji, Suya, Tinchon Muri, Bumyalabi, Lula Quindri, Social Lavi, Lusubi, Suya Sanjin, Sanabia, Puri Pinida, Nala, Shinji Ma, Akulumu, Shan Chang Yoga, Piojagi, Apibari.
အင်းရနိုင်ငံညူတယ်လီမြို့တော်မှာချမ်းမာရီကိုအနေနဲ့ဖြစ်နိုင်တဲ့ပုံမုံလေးလေးဝဲမှာပြည့်နေတဲ့အတွက်လာမယ့်အင်္ဂါနေ့နှုန်းမာလ9ရက်နေ့အထိကျောင်းတွေကိုပိတ်ထားဖို့အာဏာပိုင်တွေကကြေညာပြီးကျောင်းတွေမှာလည်းနှာခေါင်းစည်းတွေလိုက်လံဝင်ကနေပါတယ်။ဘဝဉာဏ်ဉာဏ်မှုကာကွယ်ထိန်းချုပ်ရေး EPC ဖွဲ့ရဲ့ကြေညာချက်အရပုံပြင်းနှံမှုကိုထိန်းချုပ်နိုင်အောင်ဆောက်လုပ်ရေးလုပ်ငန်းတွေကိုလည်းရန်နာထားမှာဖြစ်ပါတယ်။
ကြာနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်မြန်မာနိုင်ငံနဲ့အသင်းဝင်ဖြစ်တဲ့ရှစ်တောင်အာရှနိုင်ငံများတင်အာဆီယံထိပ်သီးအစည်းအဝေးတွေနဲ့ဆက်ဆက်အစည်းအဝေးတွေထိုင်းနိုင်ငံမှာဒီသတင်းပတ်ကိုမှစတင်တော့မှဖြစ်တာကြောင့်ထိုင်းအာဏာပိုင်တွေလ
က်တဲ့စီးဝေးတွေမတိုင်ခင်မှာပဲထိုင်းနိုင်ငံဘန်ကောက်မြို့တဝမ်းမှာအာဏာပိုင်တွေဘက်ကလုံခြုံရေးတွေကိုထိုးမြင့်လိုက်ပါတယ်ပြီးခဲ့တဲ့ဩဂတ်လတုန်းကကျင်းပခဲ့တဲ့အလားတူအစည်းအဝေးကျင်းပတဲ့နားမှာလဲဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်ထိုင်းစိုးရအတွက်အကြီးအကျယ်အဆက်ရသေးခဲ့တာပါဒါကြောင့်အာဆီယံထိပ်သီးအစည်းအဝေးနဲ့တခြားဆက်ဆက်တဲ့အစည်းအဝေးတွေကျင်းပတဲ့နားမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်18,000ကျော်ကိုလုံခြုံရေးချသွားမှာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒါပြင်အရေးပေါ်အခြေအနေမှာတံပြန်နိုင်မဲ့ထူးတပ်ဖွဲ့ဝင်300လည်းပါဝင်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ဘန်ကောက်မြို့ပြင်ကနွန်ထပူရီအရက်မှာလုံခြုံရေးအတွက်အကျိုးလေးကျင့်ပြင်ဆင်မှုတွေလုပ်ခဲ့ပြီးတော့အထူးတပ်ဖွဲ့တွေရဟယင်တွေလည်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်လတုန်းကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပနေစဉ်အတွင်းအသေးစားဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီဘုံပေါက်ကွဲမှုတွေကြောင့်တော့ထိခိုက်သေးဆုံးမှုတွေတော့မရှိခဲ့ပါဘူး။ဒါပေမဲ့လည်းအခုတစ်ချိန်အာဆီယံထိပ်သီးအစည်းအဝေးကိုတော့လုံခြုံရေးတွေအထူးတင်းကျပ်ထားပါတယ်။2009ခုနှစ်တုန်းကလည်းထိုင်းနိုင်ငံပတ္တယာမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးကျင်းပတဲ့နေရာကိုထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ကိုထောက်ခံတဲ့အင်ဂျီနီဝဆန္ဒပြတဲ့သူတွေဝင်ရောက်ခဲ့တာကြောင့်တချို့နိုင်ငံတွေရဲ့ခေါင်းဆောင်တွေကိုရဟယင်တွေနဲ့ကယ်ထုတ်ခဲ့ရပါတယ်။ထိုင်းဒူးဝန်ကြီးချုပ်ပရဝတ်ဝမ်ဆူဝမ်ကတော့ထိုင်းနိုင်ငံအနေနဲ့လုံခြုံရေးအဆင့်တင့်ဖြစ်နေပြီဆိုတာကိုပြဖို့အချိန်ရောက်ပြီဆိုပြီးတော့ပြောကြားလိုက်ပါတယ
်။ขอให้พวกเราทุกคนได้ปฏิบัติภารกิจนี้สําเร็จลุล่วงไป
အလုံးအောင်မြင်ဖြစ်မယ်လို့ပြောလိုက်ပါတယ်ဒါတိတ်ရေးကြည့်ပါလေအရင်ကလုံခြုံရေးအားနည်းခဲ့တာတွေဖြစ်ခဲ့ပြီးဒီချိန်ကထိုင်းနိုင်ငံအနေနဲ့လုံခြုံရေးအပြည့်အဝပေးဖို့အဆင့်တစ်ဖြစ်နေပြီဆိုတော့ပြရမယ်အချိန်မှာ
ပြီးခဲ့တဲ့ဩဂတ်စ်လတုန်းကဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုတွေဟာထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်ခွဲထွက်ရေးသမားတွေရဲ့လက်ချက်ဖြစ်တယ်လို့ပြောကြားလိုက်ပြီးဒီပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့အဲ့ဒီဒေသကလူတချို့ကိုထိုင်းအာဏာပိုင်တွေဘက်ကဖမ်းဆီးခဲ့ပါတယ်ထိုင်းနဲ့မလေးရှားနယ်စပ်ကမွတ်စလင်အများစုနေထိုင်တဲ့ခရိုင်တွေမှာ2004ခုနှစ်ကစလို့လူမျိုးရေးဘာသာရေးအထူးကြုံတွေအသက်ဖန်ပြန်ဖြစ်လာခဲ့တာဖြစ်ပြီးတော့အဲ့ချိန်ကစလို့လူ9000ကျော်ထိဆုံးခဲ့တာဖြစ်ပါတယ်ထိုင်းတောင်ပိုင်းကအဲ့ခွဲထွက်ရေးသမားတွေအနေနဲ့အခုတစ်ချိန်မှာတော့နောက်ဆက်ပေးနိုင်ခြင်းတိတ်မရှိဘူးလို့ နိုင်ငံရေးအကဲခတ် Free From Pop Japan 3ကပြောပါတယ
် Some of them were arrested and the networks were burned by the
ချို့ရီဘန်းခံခဲ့ရပြီးထိုင်းရနာပိုင်းတွေဘက်ကလည်းသူတို့ရဲ့ကိုယ်ရက်ကိုနှိမ်နှင်းခဲ့ပါတယ်ဒါကြောင့်သူတို့မှာအခက်အခဲချို့ရှိနေပါတယ်ဒါကြောင့်သူတို့အနေနဲ့အဲ့လိုမျိုးပြန်လုံနိုင်ဖို့ကတော့အချိန်ယူရပါလိမ့်မယ်ဒါပေမဲ့သူတို့ရဲ့ကြီးမားချက်ကတော့ရှိနေတော့မှာပဲ
အာဆီယံအထိပ်သီးစည်းဝေးနဲ့ဒူရှေ့အာရှဒိတ်သီးစည်းဝေးကိုလည်းကျင်းပသွားမှာဖြစ်တာကြောင့်ကမ္ဘာခေါင်းဆောင်တွေလည်းဒီစည်းဝေးကိုတက်ရောက်ချမှာဖြစ်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့အခုဆိုရင်ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့အခုနှစ်မှာဒီစည်းဝေးကိုတက်ရောက်မှာမဟုတ်ပါဘူးဒီစည်းဝေးအတွင်းမှာဒေသတွင်းကအရေးပါတဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဘူစာဒီစန်တီပီတာကပြောပါတယ
် there will be regional issues focusing perhaps on the South China Sea the Korean Peninsula
တောင်တရုတ်ပင်လယ်အရေးကိစ္စကိုရီးယားကျွန်းဆွယ်အရေးရခိုင်ဒေသကအခြေအနေနဲ့တံပြန်အကြမ်းဖက်နှိမ်နှင်းရင်းနဲ့အစွန်ရောက်အကြမ်းဖက်ပုံနှိမ်နှင်းရင်းတွေလိုမျိုးဒေသတွင်အရေးကြီးတဲ့ကိစ္စရပ်တွေပါဝင်မှာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းဒေသရင်ပူပေါင်းဆောင်ရွက်မှုလုပ်ခဲ့ပြီးဒါကြောင့်အဲ့ဒီကနေအကျိုးတူပူပေါင်းဆောင်ရွက်မှုတွေနဲ့အနာဂတ်ဘယ်ကိုဦးတည်သွားမလဲစရတွေကိုစောင့်ကြည့်သွားဖို့ရှိပါတယ
်။ဒါမဲ့လည်းအာဆီယံနဲ့ဒေသရင်ခေါင်းဆောင်တွေအနေနဲ့ကမ္ဘာအကြီးဆုံးလွတ်လပ်စွာကုံသွယ်ခွင့်သဘောတူညီချက်ဖြစ်တဲ့ဒေသရင်ဘတ်ဆုံစီးပွားရေးပူပေါင်းဆောင်ရွက်မှုသဘောတူစာချုပ်အာဆက်ကိုလက်မှတ်ရေးထိုးနိုင်မလားဆိုတာကိုတော့အားလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်။အာဆက်လို့ခေါ်တဲ့ဒီဒေသရင်ဘတ်ဆုံစီးပွားရေးပူပေါင်းဆောင်ရွက်မှုအဖွဲ့ထဲမှာတော့အာဆီယံ10နိုင်ငံအပြင်ဂျပန်တောင်ကိုရီးယားအိန္ဒိယတရုတ်ဩစတြေးလျနဲ့နယူးဇီလန်စုစုပေါင်း16နိုင်ငံပါဝင်တာဖြစ်ပါတယ်ခင်ဗျာ
။ဒေါ်ရခင်ဗျာရှင်။တိုင်းရင်းသားလက်မှတ်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCO လက်မှတ်ရေးထိုးတာအခုဆိုရင်လေ့လာပြသွားပါပြီ။ကျန်တဲ့လိမိဖြစ်အခမ်းအနားကိုတော့လက်မှတ်ထိုးချတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအဖြစ်တွေလည်းကြုံခဲ့ရပါတယ်။လိမိတာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3992-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunny@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါရစေ။
ဒီရက်တောက်ကြနေညပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားရင်ဆိုင်တိုက်ပွဲတွေမိုင်းခွဲတိုက်ခိုက်တာတွေဆက်တိုက်ဖြစ်နေတော့မှာပဲ။မနေ့ကလည်းမြောက်ဦးမြို့နယ်ထဲမှာတပ်မတော်ရင်တန်းကို AA ဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အကြောင်း AA တာဝန်ရှိသူတွေကရောတပ်မတော်ဘက်ကပါပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ယင်ပျက်စီးမှုရှိခဲ့ပြီးမြောက်ဦးနယ်ပန်းမြောင်ကာလန်ပျက်စီးသွားတဲ့အကြောင်းတပ်မတော်ဘက်ကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါကြည်ဆိုင်ပြည်နယ်မြောက်ဦးမြို့အရှိဘက်ရွာဟောင်းသောရွာနီးမော်တော်ကားလမ်းမှာတပ်မတော်စစ်ရင်တန်းကိုမနေ့ကရခိုင်လက်နက်ကိုင်အေဖွဲ့ကနေမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့အေပြောခွေရခိုင်တုခကပြောပါတယ
်။ဒီရွာဟောင်းသောရွာအလွန်လောက်မှာပေါ့နော်အဲ့ဒီမှာတော့ဒီစစ်လက်နက်ကြီးကြီးတွေတင်ဆောင်လာတဲ့ဒီမြန်မာစစ်တပ်ရဲ့ဒီစစ်ရင်တန်းတစ်ခုကိုကျွန်တော်တို့ဘက်ကဂျားပြတိုက်ခိုက်တာတော့ရှိနေတယ်။နော်အဲ့ဒီမှာတော့ဟိုမြန်မာစစ်တပ်ဘက်ကတော့အထူးအခက်အကြဆုံးတွေတော့ရှိတယ်။
ဒီဘုံခွဲတက်ကမှုဖြစ်စဉ်တွင်မြောက်ဦးပန်းမြောင်းကိုသွားတဲ့ကားလမ်းပျက်စီးသွားတယ်လို့အနောက်ပိုင်းတိုင်းစစ်တမ်းနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ
်။နောက်ရောင်းတော့ပါဘူးအဲကျောင်းဝင်လာတဲ့သူစမ်းိုင်းစလုံးခွဲတာနော်နှလုံးတော့ခွဲတယ်။ဒီကန်ကလည်းအဲ့လမ်းကြီးပြတ်သွားတာပေါ့နော်အများသူများသွားတဲ့လမ်းမကြီးပိုင်းမှာတက်ခွဲတော့လမ်းကြီးပြတ်သွားပြီအဲ့မှာခါးတွေကတစ်ပိုင်းပိုင်းပေါ့အဲ့လမ်းကြီးသွားလို့မရတော့ဘူး။မြောက်ဦးနဲ့ပန်းမြောင်းသွားတဲ့လမ်းကြီးသွားလို့မရတော့ဘူး။
ဒီဘုံခွဲမှုမှာတမတော်ဘက်ကထိခိုက်မှုမရှိပေမဲ့ယင်ထိခိုက်မှုတော့ရှိနေတယ်လို့ဆိုပါတယ်။အော်တိုဘာလ30ရက်နေ့မှာလဲရွာဟောင်းသောချေးရွာတောင်ဘက်မီတာ900ခန့်กว่าရှိကာလံပခုံးဝဲရဘက်ကနေရမှုမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခိုက်ခံရလို့လုံခြုံရေးတပ်ဖွဲ့ဝင်နှူးနဲ့အရတားနှူးတို့ထိခိုက်တန်ရာရရှိကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။တန်ရာရရှိတဲ့အရတားနှူးနဲ့တူးတေဆုံးသွားတယ်လို့မြောက်မြို့နယ်ဆရာဝန်ကြီးဦးခင်မောင်ရင်ကပြောပါတယ
်။တယောက်ဆုံးသွားတယ်ပြောရတယ်။နောက်တစ်ယောက်ကတော့တော်တော်လေးအချိန်ကောင်းပါတယ်။ဆုံးရတဲ့အချိန်မရှိပါဘူး။
ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကိုင်အေဖွဲ့နှင့်မြန်မာစစ်တပ်တို့ကြားအောက်တိုဘာလ30ရက်နေ့မှာလဲမင်းပြမြို့နယ်ကြော်ကတောင်သားဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ် ဒီခိုင်မီနဲ့နီတူချင်းမီနဲ့ပလက်ဝမြို့နယ်အတွင်းမှာနှစ်ဖက်စီရေးသိမ်းမှမှုတွေရှိနေတယ်လို့စစ်ဘေးရှောင်ရွာသား6000နီးပါးရှိနေတယ်လို့ချင်းမီနယ်ဆိုရဘက်ကပြောပါတယ်ဒီထက်ကတိုက်ပွဲကြောင့်ပလက်ဝ6000တရာနီးပါးကိုချင်းမီနယ်ဆိုရကသန္တလန်မြို့နယ်တွင်နေရာချထားဖို့စီစဉ်နေတာပါ
ဒီချင်းလေးကိုချင်းမီနယ်ဆိုရဖို့ဝင်စီဘေးဝန်ကြီးဦးစိုးထက်ကခုလို့ပြောပါတယ်ကျွန်တော်တို့ပလက်ဝါစစ်ဘေးကြီးကနေပြီးတော့ဆန္ဒမျိုးနဲ့တိကိရသွားမှာအခုမိသားစု14ကြီးကလူဦးရေ80နဲ့လေးဦးလိုက်ဖို့လောက်ထားပါတယ်ခင်ဗျမိုးမှာ7ရက်နေ့ကိုမိစာအနေနဲ့ပလက်ဝါဆန္ဒလန်ကနေပြီးတော့တိကိပေါ့အဲ့လိုကျွန်တော်တို့ဟိုပို့ဖို့စီစဉ်ထားတယ်ခင်ဗျဒီနေ့ထပ်ဖို့မှာတံပေါ်နေအရာ ว่าเจ้าว่าตัวก็อยู่ร้านเช่าอย่างเจ้าตัวฮะมีสัตว์เจ้าว่ามาเปลี่ยนชีวิตในทางเขียบอะไรอันนี้เท่ากับอยู่ร้านตัวยาข้างฮะชิมในสุยากันในซีซันนี้เด้ทันเดลามิวเนี่ยที่กี้เจ้าว่าตั้งปุ่นเนี่ยเอี่ยมันในทางบุตรเปลี่ยนลายได้ป่ะมาอ่ะคุณลูซี่มาสั่งยาในเดลูวันจีอุสุเท่ากับเปลี่ยวอะไรเสียงเลยยี่สิบสามตอนนั้นยี่ตัวเลยซีซันปีท่าเดลูวันจีอุสุเท่ากับเสียเปลี่ยวอะไรอันนี้มาเราไม่ใช่ก็มีเลยพอท่ากันอีกอ่ะโอ
ကျွန်တော်လည်းစတေးဆောင်ကိုဒီမုံကြီးဌာနထောက်ပံ့တဲ့နှောင်းမရှိပါလူတယောက်ဘလောက်နှောင်းဆိုတာအဲ့ဒါမျိုးကိုလည်းထောက်ပံ့လာရအောင်ကျွန်တော်လည်းလုပ်ထားပါအဲ့ဒီဟာနှစ်လသုံးလလောက်ရလိုက်မယ်ငံကြားထောက်ပံ့လည်းတစ်နှစ်လောက်ရမယ်ဆိုလေးလလောက်ဆိုတော့သူတို့လည်းတည်ငြိမ်ကြရတဲ့ချင်းကြတူအလုပ်လုပ်ပြီးတော့ရက်ပြီမှာပေါ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက
ကိုမြန်မာနိုင်ငံတဲ့ပြန်ဝင်လာသူအခုနောက်ဆုံး16ရောက်ရှိခဲ့ပြီးမနေ့ရောကလည်း40ကျော်ပြန်လဲရောက်လာခဲ့တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်အခုနောက်ဆုံးဝင်လာသူတွေနဲ့ပါဆိုရင်ကိုစံတာအလျောက်ပြန်လဲရောက်ရှိလာသူစုစုပေါင်း400ကျော်အထိရှိသွားပြီလို့လည်းပြောပါတယ်ဒီအကြောင်းပြေဆုံးကိုတော့
ပင်လယ်ရှောက်ဒုက္ခဒေတွေနေရပြန်နိုင်နိုင်ငံတကာကဖိအားပေးပြောဆိုနေချိန်မှာပဲကိုသူဘောနဲ့ကိုပြန်လာသူ400ကျော်အထိရှိသွားပြီဖြစ်ကြောင်းမြန်မာတာဝန်ရှိသူတွေကပြောဆိုလိုက်တာပါဒီကနေ့မှလည်းတောင်မြိုလဝက်လက်ခံရေးစခန်းကနေအိမ်အောင်စုလေးစုပါတယ်မိသားစုဝင်16ဦးကိုတေချာစီစစ်ပြီးပြန်လည်လက်ခံခဲ့တယ်လို့အဲ့ဒီစခန်းကလာဝကဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ်
ဟုတ်ကဲ့ပါဒီနေ့ကတော့ကျွန်တော်တို့ရွေးချယ်ရပြင်မှုပြင်ရှင်းတယ်ဒီမှာအနေတိုင်းနဲ့ဆိုတော့ကျွန်တော်ထောက်ထားတဲ့ကွာဒါစီစစ်ပြီးတော့မှခွင့်ပြုလို့မို့ကျွန်တော်တို့ဒီနေ့မှာပြန်လည်လက်ခံပြီးဖြစ်ပါတယ်ခင်ဗျာဟုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်အရပြန်လည်ဝင်ရောက်လာသူတွေကိုလက်ခံမှုအတွက်တောင်မြိုလဝဲစခန်းနဲ့ငခုရစခန်းတို့ကိုထားရှိပြီးလှောင်
င်ကသူတို့နေခဲ့တဲ့ရွာတွေမှာပဲပြန်နေသူတွေလည်းရှိတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်လောလောဆယ်ဆယ်ကသူကနဲနေတယ်အဲ့ဒီဆိုင်ရတော့နေရာတော့ချပေးတယ်တတ်မှတ်ထားတဲ့နေရာနဲ့သူတို့ရင်ရွာမှာပြန်နေကြတယ်တတ်မှတ်နေရာတော့ချသွားဆောက်ပြီးအင်းတော်စုစုစုစုတို့တွေလုံးလုံးရဲ့အားနည်းနေတယ်သူကလောလောဆယ်လည်းဘယ်လိုလဲသူတို့ကသူတို့ရှင်းနေကြတဲ့အိမ်မှာနေတယ်လေ
ပြီးခဲ့တဲ့အောက်တိုဘာလ30ရက်နေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကလည်းရိုဟင်ဂျာဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနေရပြန်နိုင်မှုအကျိုးပန်းရာမှာယုံကြည်စိတ်ချအောင်မြန်မာအစိုးရကဆောင်ရွက်နိုင်တာမတွေ့ရကြောင်းဘင်္ဂလားဒေ့ရှ်လွှတ်တော်ကပြောဆိုခဲ့ပူပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတရားဝင်အသိအမှတ်ပြုလက်မခံထားပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကိုတော့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂတို့နဲ့လည်းတရားနာလည်မှုစာချုပ်မှာလက်မှတ်ရေးထိုးသဘောတူထားပါတယ်ဒါပေမဲ့နေရပြန်မဲ့ဒုက္ခသည်တွေချာမှာအခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ရေးအစီအစဉ်တွေလက်တွေ့အကောင်အထည်မဖော်နိုင်သေးပဲဖြစ်နေပါတယ်ရှင
်။ဆုစုပြောပြသွားတာပါရှင်။အခုတော့ပန်ရှင်မဲ့မူရစ်ဆေးတွေတင်စီရမိခဲ့တဲ့အကြောင်းကိုအလှည့်ပေးပါဦးမယ်။အေယာဝတီတိုင်းဟိုင်းကြီးကျွန်းမြို့နယ်ကမ်းလွန်ပင်လယ်ပြင်မှာအိုက်မူရစ်ဆေးဝါးတွေကိုထပ်မံတွေ့ရှိခဲ့တဲ့အတွက်ဒေသခံရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ဒါဟာအေရဝတီတိုင်းကမ်းလွန်ပင်လယ်ပြင်မှာအိုက်မူရစ်ဆေးဝါးတွေဒုတိယကြိမ်ဖမ်းဆီးခဲ့မိတာဖြစ်ပါတယ်။မြမပင်လယ်ပြင်မှာပိုင်ရှင်မဲ့မူရစ်ဆေးတွေမကြာခဏဖမ်းဆီးမိနေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့မြမပြည်အညံ့ပြားမှာဘိန်းဘိန်းဖြူစိတ်ကြွဆေးပြားနဲ့မူရစ်ဆေးတွေကိုနေ့စဉ်ရက်ဆက်ဆိုးတယ်လို့ဖမ်းဆီးရမိတာပိုင်ရှင်မဲ့သိမ်းဆီးရမိတာတွေရှိခဲ့ရကပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာဆိုရင်မြမပင်လယ်ပြင်အတွင်းကပါပိုင်ရှင်မဲ့သိမ်းဆီးရမိတာတွေရှိလာခဲ့ပါတယ် ဒီရပိုင်းတွင်မှာတော့အေယာရီတိုင်းဒေသကြီးဟန်ဂျီကျွန်းမြို့နယ်အတွင်းမှာအိုက်စ်လို့ခေါ်တဲ့မူရစီဝါပုံဆောင်ဂဲတွေကိုရေထဲမှာမျောပါလာတဲ့ပီနန်အိတ်တွေကနေတင်းစီရမိတာတွေရှိခဲ့ပါတယ်ဒီလ29ရက်နေ့ကတိစီရမိတဲ့အခြေအနေကိုဟန်ချီကျွန်းမြို့နယ်မြို့နယ်အုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်ဒီနယ်ထဲမှာမျောလာတာပါကျွန်တော်ခံရံရွာဟိုဟာငချောက်ဒီပါလေလုပ်တဲ့ဆက်တွေတပြည်ရနေပြီးအမငချောက်ကိုသွားရင်းနဲ့အဲဒီဟိုလေကျွန်းလေကျွန်းနဲ့ဆိုခုနမှလာတဲ့ကောင်မှာပေါ့သူကဟိုပြည်နယ်ရင်းနဲ့အထောက်အထုပ်ပြီးလို့ဆက်ကြည့်လိုက်တော့အဲဒီမှာကြောက်ချင်လို့လို့ပါလို့ဆိုပြီးတော့သူကယူထားတာပေါ့ဒီလိုလေအဲဘုံမကြီးကမလို့နေလာတယ်လာပြီးတော့ရောက်တော့ဒီကြီးကြီးမရကြတဲ့အခါကျတော့ဒီကြီးကြီးမရကတောက်ချင်မဟုတ်ဘူးဘူးလို့ဖြစ်နေတယ်ဆိုပြီးတော့အချိုးမျိုးကအဲအချိုးမျိုးကလည်းတော့ဖြစ်ငွေငွေရတဲ့ဘောအဲ့ဒါပေါ့ဟောအဲ့ဒါတော့မဆက်ဘူး30လောက်ပါပေါ့အင်္ဂလိပ်စာတန်းနဲ့ထုတ်တွေပါတယ်ပြီးတော့တရုတ်စာတန်းနဲ့အထုတ်တွေအထုတ်ပါတယ
်ပြည်ထရေးဝန်ကြီးဌာနရဲ့သတင်းစာမျက်နှာမှာတော့အော်တိုဘာလ29ရက်နေ့ကဟိုင်ဂျီကျွန်းမျိုးရဲ့အနောက်တောင်ဘက်ရေမိုင်16.5မိုင်အကွာပင်လယ်ပြင်မှာမျောပါနေတဲ့ဆာလာအိတ်တလုံးအတွင်းကနေဂွန်ရှင်ဝမ် Refined Chinese Tea တရုတ်စာတန်းပါအစိမ်းရောင် Plastic 8 19အိတ်နဲ့ထည့်ထားတဲ့ Ice Core မူရစေ19ကီလိုဂရမ်ကိုငပူရောမျိုးနဲ့ဗန်ပွေးရွာသား3ဦးကတွေ့ရှိခဲ့ပြီးကန်ချန်ကျေးရွာအုပ်ချုပ်ရေးမှူးစီကိုအံ့နံခဲ့ကြောင်းနဲ့ဟိုင်းဂျီကျွန်းနယ်မြေရဲစခန်းမှာမူရစ်ဥပဒေအရအမှုဖွင့်စုံစမ်းလျက်ရှိကြောင်းဖော်ပြပါတယ်ဒီကနေ့နေကင်းပိုင်းကလည်းအော်တိုဘာလ31ရက်နေ့ကငပူရောမြို့နယ်မျက်မော်တင်ရွာသားတဦးကကြောက်ချံရွာပင်လယ်ကမ်းစပ်မှာကျကျိုးအိတ်တထုပ်ကိုတွေ့ရှိလို့မျက်မော်တင်ကျေးရွာအုပ်ချုပ်ရေးမှူးထံကိုအံ့နံခဲ့ကြောင်းနဲ့ဂွန်ရှင်ဝမ် Refined Chinese Tea တရုတ်စာတန်းပါအစိမ်းရောင် Plastic 8 2 8အတွင်းက Ice 2 kg တွေ့ရှိပြီးဟန်ဂျီကျွန်းနယ်မြေရဲစခန်းမှာပဲအမှုဖွင့်ဆောင်ရွက်ထားကြောင်းဒီတဲ့ရေးဝန်ကြီးဌာနသတင်းစာမျက်နှာမှာဖော်ပြပါတယ်ဒီလ16ရက်နေ့ကလည်းဖြာပုံမြို့နယ်အရှေ့ပြားကျေးရွာနယ်ရင်ပိုင်15မိုင်ကွာပင်လယ်ပြင်ကနေဆာလာအိတ်23အိတ်အတွင်းကဂွန်ရှင်ဝမ်စာသားပါ Plastic 8အထုပ်655ဒုံမှာ Ice Core မူရစ်ဆေး649ကီလိုဂရမ်သိမ်းဆီရမိပြီးအမာနယ်မြေရဲစခန်းမှာအမှုဖွင့်ထားပါတယ်ဖျာပုံမျိုးနယ်အတွင်းသိမ်းဆီရမိတာနဲ့ပတ်သက်လို့ဖျာပုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထွတ်က
ရမယ်ကတည်းကကျွန်တော်တို့ကတော်တော်လေးကြိုးစားခဲ့တယ်ဟိုစုံလမ်းနေတော့မှဖြစ်ပါလေကျွန်တော်တို့ကိုနိုင်လေနေရာရဲ့အရင်းမြစ်ကိုအခုချိန်ထိမသိနိုင်သေးပါဘူးနော်မသိနိုင်သေးဘူးဆိုတာကပင်လယ်ထဲမှာမျောလာတယ်ဆိုတာကကျွန်တော်တို့ကဥပမာအဲ့ဒါလေသင်္ဘောပေါက်လို့ပဲမျောတာလားနော်ပင်လယ်ထဲကိုပစ်ချခဲ့လို့ပဲမျောနေတာလားအဲဒါလည်းမတည့်ဆွဲဘူးကြကျွန်တော်အနေနဲ့လည်းဒါနဲ့ပတ်သက်တဲ့ဟာကိုအခုပေါ်ပြသွားတဲ့င်းပေါ့အားလုံးသိထားတဲ့သတင်းတော့ပဲသိရသေးတယ်ဒါလေးနဲ့ပတ်သက်လို့တော့အသေးစိတ်ကတော့အမှုရေးကလုံးမှာဖြစ်ပါတယ်
ပင်လယ်ပြင်မှာမူရစ်ဆေးဝါးတွေတွေ့ရှိတာဟာ ARE တိုင်းဒေသကြီးအတွင်းမှာသာမကအော်တိုဘာလ20ရက်နေ့ကလည်းတင်းတင်းသာရီတိုင်းဒေသကြီးရေမြို့နယ်ပင်လယ်ကမ်းစပ်မှာ ice 6 kg သိမ်းဆီးရမိခဲ့ပါတယ်ပင်လယ်ပြင်မှာအခုလိုမူရစ်ဆေးတွေတွေ့ရှိတာနဲ့ပတ်သက်ပြီးဟိုင်းဂျီကျွန်းဖျာပုံပသိမ်မြို့ကရေတက်ဖွဲ့ရုံးတွေနဲ့နေပြည်တော်မူရစ်ဗဟိုရုံးကိုဆက်သွယ်ခဲ့ပေမဲ့ပြောရေးဆိုခွင့်ရှိသူတွေနဲ့ဆက်သွယ်မရခဲ့ပါဘူးဒီနှစ်မတ်လ24ရက်နေ့ကတင်ရင်သာရီတိုင်းဒေသကြီးကော့တောင်းမြို့အနီးပင်လယ်ပြင်မှာဆက်လက်တစည်းပေါ်ကနေ ice kilogram 1900ကျော်ကိုလေပေါ်ပါသူ9ဦးနဲ့အတူရေဓာတ်ကနေဖမ်းဆီးခဲ့ကြောင်းစံတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ
်။ကိုမှုစောပြောပြသွားတာပါရှင်။ကျမတို့ VOA ကိုစာရိုက်ကနေဆက်သွယ်လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်။ VOA ရဲ့တောက်ကြနေညာပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။နေ့နေ့ချင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ကိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ကိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာကိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဖျော်ရည်မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ1ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ကြပါတယ်။အခုညပိုင်းမှာတော့အမျိုးသမီးကန္တာတုတ္တဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ကြရမှာက
မျိုးရည်တုံးနဲ့တူကခုနကကျွန်တော်ပြောသလိုကိုရည်တုံးကိုကုကျူးဆိုင်ရည်တုံးနားမှာတော့စိတ်အစိတ်တော့ဖြစ်စီနဲ့ရည်ရည်ဆက်ပြရည်ရည်ဆက်စိတ်ဝင်ကောင်းတ
ယ်။မြေအောက်ရည်ဆိုင်ရာအကြံပေးဦးမြင့်သိန်းရဲ့မြေအောက်ရည်တုံးဆွမှုနဲ့တန့်စင်မှုဆိုင်ရာတွေအကြောင်းပြောပြထားတာကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြရမှာပါရှင်။စေရေးပြိပခတွေနဲ့အတူစစ်ဘေးရှောင်ဒုက္ခသည်တွေတိမ့်နဲ့ချီပြီးရှိနေတဲ့ကချင်ပြည်နယ်ထဲမှာကချင်စစ်ဘေးရှောင်အမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်ရေးနဲ့ခေါင်းဆောင်မှုစွမ်းရည်အကြောင်း The Role of Civil Society Organization in Women's Empowerment စာရန်ပြုစုခဲ့သူနန်းလဖိုင်ကိုမဆုမွန်ကမေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာတင်ဆက်ပေးထားပါတယ်ရှင
် Cause it only serves to make me more determined to achieve my final goal.
နာလဖိုင်နာဆန်အောင်အနေနဲ့ပေါ့နော် The role of the civil society organizations in women's empowerment ဆိုပြီးတော့မှဒီကချင်စစ်ဆောင်စခန်းတွေပေါ့နော်အထူးသဖြင့်မိုင်းကြမ်းမှာရှိတဲ့ဒီကချင်စစ်ဘေးစစ်ဆောင်စခန်းတွေထဲမှာရှိတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သွားပြီးတော့မှလေ့လာခဲ့တယ်လေ့လာပြီးတော့မှစာအုပ်စာတမ်းတစ်ခုပြုစုခဲ့တယ်လို့သိရပါတယ်ဆိုတော့အဲ့ဒီဒီကချင်စစ်ဘေးစစ်ဆောင်စခန်းတွေထဲမှာရှိတဲ့အထူးသဖြင့်ကချင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်နောက်ပြီးတော့သူတို့ရဲ့လုံနိုင်ဇွမ်းပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့စာတမ်းတစ်ခုပြုစုဖို့နန်းလဖိုင်နေနဲ့ဘလို့များစိတ်ကူးရခဲ့တာပါလဲရှင
်ဟုတ်ကဲ့ကျမဒီဟာကိုမပြုစုခင်ပေါ့နော်ကျမစဉ်းစားတယ်ဒီစပွဲပရိခါနဲ့ပတ်သက်ပြီးတော့ကျမလည်းတကယ်စိတ်ဝင်စားတယ်အဲနောက်ပြီးတော့ဒီကျမတကယ်ပဲဒီ research လုပ်ဖို့အတွက်စဉ်းစားတဲ့အချိန်မှာဒီစစ်ပွဲပရိပခါကလူတွေတော်တော်များများကိုလည်းဒုက္ခရောက်စေတယ်သူတို့မှာပေါ့နော်လုံခြုံရေးမရှိတော့ဘူးဘဝအာဂမခံချက်မရှိတော့ဘူးပေါ့နော်ဒါပေမဲ့ဒီစစ်ပွဲကနေပဲပေါ့ဒီအမျိုးသမီးတွေကျမတို့အဲချင်းမျိုးသမီးတွေစစ်ရှောင်မျိုးသမီးတွေသူတို့ပြန်မျောလင့်ချက်ရှင်တန်းအောင်သူတို့ဘာတွေလုပ်နိုင်ကျေးဇူးတယ်ဘလို့လို့ဆောင်နိုင်တဲ့ဆွမ်းအင်တွေရှိကြလားလဲဆိုရဲဥစ္စာနဲ့ပတ်သက်ပြီးတော့ကျမအဲ့စိတ်ကိုယ်လေးနဲ့လုပ်ခဲ့တာဖြစ်တယ်အမျိုးသမီးတွေကပေါ့နော်ဒီပြိပခါနဲ့ကြုံတွေ့လာတဲ့အချိန်ပေါ့သူတို့မှာအများကြီးဒုက္ခရောက်တဲ့ဥစ္စာတွေရှိအဓိကအားဖြင့်တော့ဒီ gender based violence ဆိုရဲခေါ်တဲ့လိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံခြင်းနဲ့ပတ်သက်ပြီးတော့သူတို့ခွဲခြားဆက်ဆံခံရတာရှိရဲ့နောက်ပြီးကြတော့ပြိပခဖြစ်ပြီးတော့ထွက်ပြေးရတဲ့အချိန်လဲပေါ့မိသားစုနဲ့ပြေးရတယ်ပေါ့နော်များသောအားဖြင့်နောက်ပြီးကြတော့သူတို့မှအဲ့ဒီအချိန်မှာပဲသူတို့အတွက်ဒီမိသားစုကိုယ့်ရဲ့မိသားစုစားဖို့အတွက်လဲစားတော့ဖို့ရှာရတယ်ပြီးတော့မိသားစုလုံခြုံရေးအတွက်လဲအာကိုကလုပ်ပေးရတယ်ဒါတွေအကုန်လုံးကသူတို့အတွက်အသက်ဖြစ်နေရပေါ့နော်ကျမတို့ဒီကချင်အမျိုးသမီးတွေကတကယ်တမ်းကျတော့ဒီပြိပခါနဲ့ကြုံတွေ့လာရတဲ့အချိန်မှာသူတို့မှာဒီလို responsibility ယူရတဲ့အချိန်မှာသူတို့မှာသူတို့တကယ်ပဲမလုပ်နိုင်ဘူးလို့ထင်ထားရခဲ့တဲ့အရာတွေကိုလုပ်နိုင်ခဲ့တဲ့အရာတွေကိုကျမတကယ်ပဲသိချင်လို့ပေါ့နော်နောက်ပြီးကျတော့ဒီအမျိုးသမီးတွေကဒုက္ခတဲ့စခန်းတွေမှာဆိုရင်55ရာခိုင်နှုန်းလောက်ပါဝင်နေဆိုတော့ပါဝင်နေတဲ့အမျိုးသမီးတွေတကယ်ပဲသူတို့ဘဝအတွက်သူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်ဘလို့အကျိုးရှိတဲ့ဥစ္စာတွေသူတို့လုပ်နိုင်ခဲ့တယ်ဆိုတာကိုနဲ့ပတ်သက်ပြီးတော့ကျွန်မတကယ်ပဲသိချင်လို့ပေါ့နော်ဒီလိုစာရန်ပြုစုခဲ့တာဖြစ်ပါတယ
်ဒီကချင်စစ်ရှောင်းစခန်းကြီးအထီးကိုကိုယ်တိုင်သွားပြီးတော့ကွင်းဆင်းပြီးတော့လေ့လာခဲ့တယ်ပေါ့နော်အဲ့ဒီထဲထဲမှာမှဒီမန်ဂျာယန်ကိုကိုယ်တိုင်သွားပြီးတော့သွားခဲ့တယ်အဲ့လိုကိုယ်တိုင်သွားကွင်းဆင်းပြီးတော့လေ့လာတဲ့အခါမှာဒီအမျိုးသမီးတွေရဲ့ဒီနေ့စဉ်လူမှုဘဝတွေနောက်သူတို့လုပ်နိုင်စွမ်းတွေရှိနေတဲ့ကိစ္စတွေကိုသွားပြီးစုံစမ်းတဲ့အခါမှာသူတို့အတွက်ဘလို့စိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုတွေ့ခဲ့ရလဲ။နောက်သူတို့မှာဘလို့အခက်အခဲတွေရှိနေတယ်ဆိုတဲ့ဟာကိုရောမြင်ခဲ့ရပါလဲရှင
်။ဟုတ်ကဲ့။မိုင်ဆောင်ရောင်ဆိုတဲ့မြို့ကပေါ့နော်။ဒီ KIA control area ဖြစ်တယ်ပေါ့။ KIA ထိန်းချုပ်တဲ့နယ်မြေဖြစ်တယ်။ဒုက္ခတဲ့စခန်းနှစ်ခုထဲမှာကျမကဒီပါကထောင်ဒုက္ခတဲ့စခန်းကိုရွေးရပေါ့။အဲ့ဒီစခန်းကလူ3500လောက်ရှိရ။ဆိုတော့ကျမက အဲ့မှာ interview တော့လူ50လောက်ကို interview ပြီးတော့ကျွန်မဒီ research လုပ်ခဲ့ရပါတော့ကျွန်မဒီလိုမျိုး focus group တွေ interview ရဲ့နောက်ပြီးကြလူတူတယောက်ချင်းနောက်ပြီးကြဒီ case study နဲ့နောက်ပြီးကြအမေးအဖြေနဲ့ပြီးတော့ဒီသူတို့ကိုတကယ်ပဲ training ပေးတဲ့ဒီ CSO တွေကို interview ပြီးတော့ကျွန်မလုပ်လာခဲ့ရပေါ့ကျွန်မသွားလေ့လာတဲ့အချိန်မှာတော့ဒီ3ခုပေါ့နော်တွေ့ခဲ့တယ်တစ်ခုကဒီကျမရေးနဲ့ပတ်သက်ပြီးတော့အဲသူတို့ရဲ့အမြင်တွေနောက်ပြီးကြတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ဒီသူတို့အာလောက်ကိုင်းနိုင်တဲ့စွမ်းအင်တွေနောက်ပြီးကြပညာရေးနဲ့ပတ်သက်ပြီးတော့သူတို့တိလာတဲ့အမြင်တွေကိုကျမတွေ့ခဲ့ဥပမာဒီစီးပွားရေးနဲ့ပတ်သက်ပြီးတော့သူတို့ပို့ပြီးတော့ independent ဖြစ်လာတယ်သူတို့ကိုသူတို့တကယ်ပဲဒီစီးပွားရေးလုပ်မဲ့ပေါ့နော်ဒီ camp ထဲမှာပဲဖြစ်စေစီးပွားရေးလုပ်မဲ့အခွင့်အလမ်းလေးတွေကိုသူတို့လေလာတင်ယူနိုင်ခဲ့တယ်နောက်ပြီးကျတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့သူတို့ကြီးဂျန်တာဆိုတဲ့အဥ္စာကိုသူတို့တေချာလေးကိုသိခဲ့တယ်နောက်ပြီးကျတော့ဒီ decision making တွေကိုလည်းပေါ့နော်သူတို့အိမ်ထဲမှာရောသူ့ပတ်ဝန်းကျင်မှာရောသူတို့ပို့ပြီးတော့သိလာခဲ့အဆောင်ကဆိုရင်ဒီပညာရက်တွေကဒီ CSO တွေမလာသေးခင်သူတို့ဘာမှသိရမဟုတ်ဘူးသူတို့ကဟိုးဘက်ဒီတောတွေတောင်တွေပါပဲနေတဲ့အမျိုးသမီးတွေဆိုတော့ဒီဒါတွေကိုသူတို့မသိခဲ့ဘူးပေါ့နော်ဒါပေမဲ့ဒီ CSO တွေလာပြီးတော့သူတို့ training ပေးတယ်နောက်ကြလိုအပ်တဲ့ပစ္စည်းတွေဆောင်ရှောက်မှုတွေပေးတဲ့အတွက်ကြောင့်မလို့သူတို့ဒါတွေကိုလေ့လာခဲ့တာတွေကိုတွေ့ခဲ့ရတယ်ပေါ့နော
်အဲ့တော့နန်းလပိုင်သူတို့မေးတဲ့အခါမှာသူတို့ကိုနိုင်ကလည်းသူတို့ရဲ့လေ့လာတင်ယူခဲ့တဲ့ဟာတွေနောက်သူတို့ပို့ပြီးတော့မှသိနားလည်ခဲ့ရတဲ့ဒီပညာရက်တွေအသိပညာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်အခုဒီမျိုးသမီးတွေကနေတစင်ဘလို့ပြန်ပြီးတော့မှဒီအချိုးပြုလုပ်ငန်းတွေကိုပြန်လုပ်ဖို့သူတို့စိတ်ကူးတွေရှိလဲဆိုတာကိုပြောပြခဲ့တာရှိလားအဲ့ဒါလည်းနည်းနည်းပြန်မျှဝေပေးပါအောင်ရှင်
ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့မှာဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လှုပ်လာတဲ့အခွင့်အလမ်းတွေကိုအတိုင်းအတာတစ်ခုဒီလုပ်နိုင်ခဲ့ပါတော့ဟို income အများကြီးမရပေမဲ့ဒါပေမဲ့သူတို့ဒီနေစဉ်ဘဝရှင်တန်ရေးအတွက်ပေါ့နော်တစ်ခုခုလှုပ်ရမယ်ဆိုတဲ့အဥ္စာကိုသူတို့သိပြီးတော့တကယ်ပဲဒီဥပမာဆက်ပြားလေးလှုပ်တာဖြစ်ဖြစ်သူမဟုတ်ဒီရက်ကန်းရက်တာလေးနဲ့ဖြစ်ဖြစ်ပေါ့ကိုယ့်ရဲ့တနိုင်တပိုင်းစာစီးပွားရေးကိုသူတို့လုပ်နိုင်ခဲ့တယ်နောက်ပြီးကျတော့ဒီအမျိုးသမီးအခွင့်အရေးကိုလည်းသူတို့အဆောင်ကဆိုရင်နားမလဲဘူး။ကျမတို့ကချင်တွေကယောက်ျားကိုပဲဦးထိတ်ထားရမယ်ဆိုရဲရိုးရအစင်လာကနေလာတဲ့အတွက်ကြောင့်မလို့ဒါတွေကိုအော်အမျိုးသမီးအခွင့်အရေးတွေလည်းရှိပါလား။ကိုကလည်းတကယ်ပဲဒီစုံဖြတ်ချက်တွေကိုချနိုင်ပါလားဆိုတဲ့ဥစ္စာတွေကိုနားလေသဘောပေါက်ခဲ့တယ်။ကိုကိုမတရားလုပ်တဲ့ဥစ္စာတွေနောက်ပြီးကြတော့အနိုင်ထက်နှင်းပြုတဲ့ဥစ္စာတွေကိုလည်းကိုကပြောဆိုလာဖို့အတွက်တတိရှိလာတယ်ပေါ့နော်။နောက်ပြီးကြတော့အဲ့ဒီတတိရှိလာရုံတည်းမကဘူး။ကိုကိုကိုယုံကြည်မှုတွေရှိလာရုံတည်းမကပဲနဲ့ပေါ့နော်။ဒီပတ်ဝန်းကျင်မှာရှိတဲ့အမျိုးသမီးတွေကသူတို့စုစည်းပြီးတော့သူတို့ဒီအဖွဲ့အစည်းတည်တည်လေးတွေပေါ့နော်။ဒီ camp ထဲမှာသူတို့လှုပ်လာနိုင်ခဲ့ဒါပေမဲ့အခုကျမဒီစာတမ်းပြုစုတဲ့နောက်ပိုင်းမှာဗာတွေ့ရလဲဆိုတော့ဘယ်လိုဖြစ်လဲဆိုတော့ဒီအသိပညာရတယ်ကိုယ့်ရဲ့အမျိုးသမီးအခွင့်အရေးတွေကိုသိရှိရဲဆိုပေမဲ့ကိုယ့်ရဲ့အိမ်ထဲမှာသို့မဟုတ်ပတ်ဝန်းကျင်မှာကဆုံးဖြတ်ချက်ချနိုင်ဖို့အတွက်အဆင့်ကိုပေါ့အဲ့ဒီမှာ limitation တွေရှိနေတဲ့အရာကိုတွေ့ခဲ့ရတယ်ပေါ့နော်နောက်ပြီးတော့ဒီဒုက္ခဒေသခံကော်မတီမှာလည်းအရေးအတွက်အရာပါဝင်မှုလည်းနည်းနေသေးတယ်နောက်ပြီးတော့တကယ်ပဲဆုံးဖြတ်ချက်ချတော့မလားဆိုတဲ့အချိန်မှာလည်းသူတို့ကိုဆုံးဖြတ်ချက်ချခွင့်မပေးသေးတဲ့အချိန်တွေမျိုးတွေရှိနေသေးတဲ့အဥ္စာကိုတွေ့ရတယ်အဲအကြောင်းမလို့ပေါ့နော်ကျွန်မပြောချင်တာကဒီအရက်ဘက်လူမှုအဖွဲ့အစည်းတွေပေးတဲ့တင်ဒန်းတွေထောက်ပံ့နေတဲ့တင်မရပဲနဲ့ပေါ့နော်အပြင်မှာရှိရပတ်ဝန်းကျင်ဘက်ကလည်းပေါ့ပိုးမှုရှိဖို့လိုတယ်ပေါ့နော်အဲဒါကြောင့်မလို့အကုန်လုံးလက်တွဲပူပေါင်းဆောင်ရွက်ဖို့လိုတယ်ပေါ့နော
်အဲနန်းဖိုင်အနေနဲ့ဒီမိုင်းချယန်ကရှိတဲ့ကချင်စပြေးစစ်ဆောင်ဒုက္ခသည်စခန်းကိုကိုယ်တိုင်လည်းသွားပြီးတော့လေ့လာခဲ့တယ်ဒီစာတန်းကိုဖတ်ရှုလေ့လာရတဲ့ဒီပုံကိုယ်ဒီအနေနဲ့ပေါ့နော်အမျိုးသမီးဆိုလို့ရှိရင်လည်းအမျိုးသမီးအလျောက်ဒီနောက်ပြီးတော့အမျိုးသားဆိုရင်လည်းအမျိုးသားအလျောက်နောက်ခေါင်းဆောင်မိုင်းနေတက်ဆိုင်တဲ့တာဝန်ရှိသူတွေအဖွဲ့အစည်းတွေအတွက်ပေါ့နော်ဒီစာတန်းကနေပြီးတော့တဆင့်ပေါ့နော်ဒီကချင်မျိုးသမီးတွေရဲ့အကိုစားဘလို့သတင်းစကားမျိုးတွေပါနိုင်မယ်လို့မျှော်လင့်တယ
်ဟုတ်ကဲ့ပါ The Role of Civil Society Organization in Women Empowerment ဆိုတဲ့စာအုပ်လေးကိုပေါ့နော်ကျွန်မတကယ်ပဲအဲ့ဒီပါကထောင်ဒုက္ခဒေသခံမှာသွားပြီးတော့လေ့လာခဲ့ပြီးဒီစာအုပ်လည်းထွက်ခဲ့ပြီးပေါ့နော်ဒီစာအုပ်လေးကိုထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာသွားပြီးတော့ရှာလို့လည်းရရပေါ့နော် online မှာလည်းကြည့်ရှုလို့ရရပေါ့နော်ဒီစာအုပ်လေးอ่ะဆိုရင်တကယ်ပဲအသိပညာပေးရစာအုပ်လေးပေါ့နော်ကျမတို့ဒီချင်းပြည်နယ်မှာရှိတဲ့ဒုက္ခတွေအမျိုးသမီးတွေရဲ့ဘဝကိုပူဆန်းလာမယ်ပ ို့အတွက်ရဲ့နောက်ပြီးကြတော့ဒီအခုလာမဲ့မျိုးဆက်တဲ့အမျိုးသမီးတွေအတွက်လည်းခွန်အားဖြစ်စေမဲ့စာအုပ်လေးလို့ကျွန်မယုံကြည်ပါတယ်ဒီစာအုပ်လေးကဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝအကုန်လုံးကိုလွှမ်းခြုံထားတာမဟုတ်ပေမဲ့ပေါ့နော်သူတို့အတွက်ဒီရှေ့ဆက်ဖို့အတွက်ခွန်အားပေးနိုင်မဲ့စာအုပ်လေးလို့လည်းမျှော်လင့်ပါတယ်ကျမတို့ကချင်ပြည်နယ်မှာရှိတဲ့ဒုက္ခတဲ့စခန်းတွေမှာနေနေကြတဲ့အမျိုးသမီးတွေအားလုံးသူတို့ဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာနဲ့အားလုံးအိမ်ပြန်နိုင်ကြပါစေလို့ကျမဆုတောင်းပါတယ
်
မဆုံမစီစဉ်ထုတ်လွှင့်ပေးတဲ့အမျိုးသမီးကဏ္ဍကိုမနေ့ဖက်စနေနေ့မနေ့ဖက်မှာလည်းနောက်တစ်ကြိမ်ပြန်ပြီးနားဆင်နိုင်ကြပါလိမ့်ရှင်။အခုသုတဆုံးလင့်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရမှာပါ။အမေရိကန်မှာရွှေပြောင်းခြေချနေထိုင်ခွင့်ရမယ့် DV ကန်ဆာမဲလျှောက်လွှာတင်ရမယ့်နောက်ဆုံးရက်ဟာနိုဝင်ဘာလ5ရက်ဖြစ်လို့အခုဆိုရင်4ရက်သားကြာမှာတော့တယ်။ဒါကြောင့်DV လျှောက်လွှာဖြည့်ဆွက်ပုံနဲ့လျှောက်လွှာဖြည့်စင်မှာအချက်လက်ပြည့်ပြည့်စုံစုံဖြည့်ဆွက်ဖို့နဲ့ကြုံရတတ်တဲ့အခက်အခဲတချို့အကြောင်းကိုကိုအောင်အောင်ကမက်ကင်ဖြူထွေးနဲ့တူပြောပြပေးထားတာကိုဒီသတင်းပတ်ရဲ့သတ္တဆောင်လေးအမေရိကန်တခွင်မှာပြန်ပြီးတော့တင်ဆက်ပေးလိုက်ပါတယ်ရှင
်2021ခုနှစ်အတွက်အမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းချေချနေထိုင်ခွင့်ရမယ်diversity visa dv ကန်ဆာမဲလျှောက်လွှာတွေကိုစတင်လက်ခံနေပါပြီမြန်မာစံတော်ချိန်အော်တိုဘာလ2ရက်ည7:00နာရီခွဲကနေနိုဝင်ဘာ5ရက်ည7:00နာရီခွဲထိဒီလျှောက်လွှာတွေကိုလက်ခံသွားမယ်လို့ဆိုရတယ်ကဲအခုတော့ dv ကန်ဆာမဲအစီအစဉ်ကိုဘယ်လိုလျှောက်ထားမလဲဆိုတဲ့အကြောင်းပြောပြအောင်ပါမက်ကင်ပြည်တွေ့ရေ
ဟုတ်ပါတယ်ကိုအောင်ရေ dv လျှောက်လွှာတွေကို www.dvlottery.state.gov ဆိုတဲ့အင်တာနက်စာမျက်နှာမှာရှောက်လို့ရပြီးတော့စာရွက်နဲ့ရှောက်လွှာတင်တာမျိုးကိုတော့လက်မခံပါဘူးဒီလိုရှောက်တဲ့အခါမှာကိုယ့်အတွက်မှတ်တမ်းအနေနဲ့သိမ်းထားဖို့ဒီရှောက်လွှာကို print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုယ်ရှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ကို TV ကန်ဆယ်မဲ့ပေါ့မပေါ့ဆိုတာကိုလည်းပြန်ကြည့်လို့ရအောင်လို့လေဒါနဲ့ TV ကန်ဆယ်မဲ့အကြောင်းကိုပြောပြပါဦးရှင်
DV ကန်ဆာမဲဆိုတာကတော့ American ပြည်အောင်စုမှာရွှေ့ပြောင်းချေချနေထိုင်သူတွေရှောက်လို့ရတဲ့ကန်ဆာမဲတစ်မျိုးလို့ဆိုရမှာပေါ့ဗျာ2021ခုနှစ်အတွက်အမေရိကကိုလာရောက်ချေချနေထိုင်ဖို့လူပေါင်း 5,000 ကျော်ကို American ဆိုရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ရှောက်လို့ရှင်နေအနေနဲ့သူတို့ရွေးချယ်ခံရမယ့်ဆိုတာကို2020နေလ5ရက်နေ့ရောက်ရင် DV ကန်ဆာမဲ Internet dvlottery.state.gov မှာသွားကြည့်လို့ရပါတယ်
။ဟုတ်ကဲ့ကျမတို့ဒီအိန္ဒိချင်းကမ္ဘောဒီးယားနဲ့လာအိုမလေးရှားနိုင်ငံတွေကလူတွေကတော့ DV ကန်ဆာမဲကိုရှောက်နိုင်ပါတယ်။ဒါပေမဲ့တရုတ်ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံကလူတွေဆိုရင်တော့ DV ကန်ဆာမဲကိုရှောက်လို့မရပါဘူး။ဘာလို့လဲဆိုတော့လွန်ခဲ့တဲ့9နှစ်အတွင်းအဲ့ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချတဲ့သူတွေ9,000လောက်ရှိတယ်လို့ဆိုပါတယ်။DV ဗီဇာကိုဘယ်လိုလူမျိုးတွေရှောက်လို့ရသလဲဆိုတာကိုလည်းပြောပြပေးပါအောင်ကိုအောင်ရေ
DV ဗီဇာကကမ္ဘာနေရဘယ်အပိုင်းကလူဘလောက်ကိုပဲခေါ်မယ်အဲ့ဒီဒေတာထဲမှာဆိုရင်ဘယ်နိုင်ငံတွေကလူဘလောက်များများကအမေရိကန်ပြည်ထောင်စုကိုရောက်လာပြီးပြီလဲရှာတဲ့ဖြင့်တွက်ပြီးတော့ခေါ်တာပါမြန်မာနိုင်ငံကတော့ခွင့်ပြုတဲ့နိုင်ငံတွေစီးရင်ထဲမှာပါပြီးမြန်မာနိုင်ငံမှာမွေးဖွားသူဘယ်သူမှဆို DV ကိုရှောက်လို့ရပါတယ်လက်ရှိဘယ်နိုင်ငံမှာပဲနေနေဘယ်နိုင်ငံသားပဲဖြစ်ဖြစ်ရှောက်လို့ရပါတယ်ဒါမှမဟုတ်ရင်လေကိုယ့်ရဲ့အိမ်တော်ဘက်ဒါမှမဟုတ်မိဘတွေကလည်းမြန်မာနိုင်ငံသားတွေဆိုရင် DV ရှောက်ခွင့်ရှိပါတယ်ဗျာ
DV ရှောက်လာတွေကို website မှာဖြည့်ဆွက်တာမှာတော့ကိုယ့်ဘက်သာဖြည့်ဆွက်ဖို့ကိုတိုက်တွန်းထားပါတယ်ဒီလိုရှောက်တဲ့နေရာမှာပတ်စံတရားမှကုန်စရာမလိုပါဘူးတခြားသူကိုဖြည့်ဆွက်ခိုင်းမယ်ဆိုရင်လေအဲ့လိုဖြည့်ဆွက်ချိန်မှာကိုယ်ကိုယ်တိုင်ရှိနေဖို့ကိုလည်းအကြံပြုထားပါတယ်ဒါမှသာလိုအပ်တဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွက်နိုင်မှာပါ
မေးထားတဲ့မေးခွန်းအားလုံးကိုဖြည့်ဆွက်ဖို့လိုပြီးတော့ရှောက်လွှာပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကနေလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့ရှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်။အဲဒီအချိန်မှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲဒီနံပါတ်နဲ့ပြန်လည်ရှာဖွေရမှာပါ
။ရှောက်လွှာထဲမှာကိုယ့်ရဲ့အချက်လက်တွေဖြည့်ဆွက်ရမယ့်အပြင်ကိုယ့်ရဲ့ passport ပုံကိုလည်းထည့်သွင်းပေးရမှာပါ။အဲ့ဒီဓာတ်ပုံကိုရှောက်လွှာမတိုင်ခင်6လအတွင်းမှာရိုက်ကူးထားမယ့်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံကိုပြုပြင်တာတွေလုပ်လို့မရပါဘူး။ကိုယ့်ဘာသာရိုက်မယ်ဆိုရင်လည်းကာလာနဲ့ဖြည့်ရပါမယ်။နောက်ခံမှာအရေးကြနေတာ၊မျက်နှာမှာအလှပြင်ထားတာ၊စပင်နဲ့ကွယ်နေတဲ့ပုံမျိုးတွေကိုလက်မခံပါဘူး။ပုံရဲ့လင်းမှာကလည်းပုံမှန်ဖြည့်ရပါမယ်။ပေါင်နေရင်ပဲဖြစ်ဖြစ်၊ပိုလင်းနေရင်ပဲဖြစ်ဖြစ်လက်မခံပါဘူး။
နောက်ခံအဖြူရောင်ပြောင်းဖြစ်ရမှာပ
ါဟုတ်ပါတယ်ဒီလိုလျှောက်ထားရမှာအမီမွေးတက်ကလေးနေရာလိပ်စာပညာရေးချင်းဒါမှမဟုတ်ကိုယ်အနေနဲ့တမွေးဝမ်းကြောင်းပညာလိုအပ်ပါတယ်အချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့မလွယ်တာကြောင့်တေးချဖြစ်ဆွက်ဖို့လည်းလိုပါတယ်နောက်တစ်ခုကအိမ်တော်ရှိမရှိနဲ့အိမ်တော်ရှိရင်လည်းသားသမီးတွေရှိလားအဲ့ဒီသားသမီးတွေဟာကိုယ်နဲ့ရတာလားတခြားအိမ်တော်ကပါလာတာလားစသဖြင့်အလုံးဖြစ်ပေးရပါတယ်အဲ့ဒါမှပဲကိုကဒီဗီပေါက်လို့အမေရိကကိုသွားမယ်ဆိုရင်အားလုံးလိုက်နိုင်အောင်ပါမိသားစုတွေခမောနဲ့ဇနီးနှစ်ယောက်လုံးလည်းတီးကြစီလျှောက်လို့ရပါတယ်နှစ်ယောက်ထဲကဘသူပဲဖြစ်ဖြစ်ရွေးချယ်ခံရရင်ကိုယ့်အိမ်တော်ဘက်ပါလိုက်ပါနိုင်တာကြောင့်ပ
ါဒါနဲ့ကိုအောင်ရဒီဗီဗီဇာလျှောက်ဖို့ဘယ်လိုအရေးချင်းမျိုးတွေရှိဖို့လိုသလဲဆိုတာကိုလည်းပြောပြပါအောင်ရှင့
်ကောင်းပါပြီမက်ကင်ပြူတွေရဒီလိုဒီဗီလျှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းလုတ်တဲ့အလုံးမှာလုတ်သက်နှစ်နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုတ်ကိုလုတ်ကင်ဖို့အတွက်သင်တန်းနှစ်နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်။တကယ်လို့အဲ့ဒီအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘယ်လိုသင်တန်းမျိုးလဲဆိုတာကိုသိချင်ရင်တော့ www.onetoonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်။အဲ့ဒီလိုအချက်နှစ်ချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်ဘူးလို့ဆိုပါတယ
်။ဟုတ်ပါတယ်။အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာဒီဗီလျှောက်လွှာပိတ်ရနာအထိစောင့်ဆိုင်တာမျိုးကိုမလုပ်ဘဲစိုးနိုင်ကြများစောစောလျှောက်လွှာတင်ဖို့သတိပေးထားပါတယ်။ဘာလို့လဲဆိုတော့လျှောက်လွှာပိတ်ရနီးကပ်လာချိန်မှာလျှောက်တဲ့သူတွေပြုံးပြီးတော့လျှောက်တတ်တာကြောင့်အင်တာနက် website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်လုပ်ပါ။နောက်ရေးချင်တာကတော့လူတယောက်ကိုတစ်ကြိမ်သာဒီဗီလျှောက်ထားနိုင်မှာပါ။အစစ်မြေနည်းပညာတွေသုံးပြီးစစ်စစ်တာကြောင့်နှစ်ကြိမ်လျှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီလျှောက်လွှာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်။
ဒါပေမဲ့လည်းအင်တာနက်လိုင်းမကောင်းတာစတဲ့အကြောင်းမျိုးမျိုးကြောင့်ရှောက်လွှာကိုပို့လိုက်တဲ့အချိန်မှာလက်ခံရရှိကြောင်းကိုယ့်ရဲ့ရှောက်လွှာနံပါတ်ကွန်ပျူတာမျက်နှာပြင်ပေါ်မှာပေါ်မလာဘူးဆိုရင်တော့နောက်ထပ်ရှောက်ထားခွင့်ရှိပါတယ်
။ကိုရွေးချယ်ခံရသလားဆိုတာနဲ့ပတ်သက်ပြီးတော့လည်းအကြောင်းကြားပေးမှာမဟုတ်ပါဘူး။ကိုယ့်ဘာသာနိုင်ငံသားရေးဌာနရဲ့အင်တာနက်စာမျက်နှာမှာသွားရှာကြည့်ရမှာပါ။ဒီလိုဒီဗီကန်ဆန်မဲတွေထုတ်ပြန်တဲ့အချိန်မှာတချို့မတမာသူတွေကသက်ဆိုင်ရာတာဝန်ရှိသူတွေဟန်ဆောင်ပြီးတော့အခကျင်းငွေပေးဖို့လိန်ပြီးတော့တောင်းခံတက်ကြတာကိုလည်းသတိထားဖို့နှိုးဆော်ပါရစေ။ဒါနဲ့မြန်မာနိုင်ငံကနေဒီဗီကန်ဆန်မဲပေါက်ပြီးတော့အမေရိကန်ပြည်အောင်စုကိုရောက်လာကြတဲ့သူတွေတော်တော်များတယ်နော
်။ဟုတ်ပါတယ်ဗျာ။ American Dream American အိမ်မက်ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်း American အထိခြေဆန့်လာကြတာပါ။ပညာရေး၊ကျန်းမာရေး၊လူမှုရေးကစလို့သားသမီးတွေအတွက်လည်း American ကိုလာကြသူတွေရှိပါတယ်။ကန်ဆာမဲပေါက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့မျောလင်းခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိတယ်လို့အခက်အခဲတချို့ကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါရယ
်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာတွေဟာပြန့်ကျဲပြီးတော့နေထိုင်နေကြတာမှာအမေရိကန်အရှိတ်ချမ်းကဝါရှင်တန် DC နယူးယောက်နောက်ဖက်ချမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လည်းမြန်မာတွေအများအပြားအခြေချနေထိုင်ကြတာများပါတယ်တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30 40လောက်ကလေးကလာရောက်အခြေချနေကြတာလေ
မြန်မာတွေဟာကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုပ်ရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုပ်ဟူသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်လုပ်ပဲဖြစ်ဖြစ်လုံးဝလာမခက်ခဲဘူးဆိုပြီးရရအလုပ်မရွေးဘဲလုပ်ကြတယ်လို့လည်းဆိုပါတယ်။တကယ်တော့အိမ်မက်တွေအကောင့်တွေဖော်ခွင့်ရနေတာကိုကဲဒီဗီကန်ဆန်းမဲအကြောင်းပြောတာလဲအတော်ပြည့်စုံပြီမို့လာမယ့်2021မှာအားလုံးကံကောင်းကြပါစေလို့ဆုတောင်းရင်းဒီတစ်ပတ်အစီအစဉ်ကိုဆုံးသတ်ပါရစေခင်ဗျာ။
ကိုအာစီစဉ်တင်ဆက်ပေးတဲ့တုတ္တဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်ဒီအစီအစဉ်ကိုအင်ကာနေ့မနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်အခုဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ပေးမဲ့တိုက်ပံတဲ့ဤပညာအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်
ရန်ကုန်လူတို့ထက်ဝလောက်နှိခိုးသုံးဆွဲနေရတဲ့မြောက်ရည်အရင်းနဲ့ဖြစ်တဲ့ရေချိုးစိတ်ဝင်နှုံးတွေကြလာတာနဲ့အတူရေငန်တွေဝန်းလာလို့ပြက်သွားတဲ့ကွန်းတွေများလာနေပါတယ်။ဒီကွန်းတွေအချိန်နည်းပြန်ကောင်းအောင်လုပ်နိုင်ပါလား။မြောက်ရည်ရေသွေးကောင်းအောင်ဘလို့ထိမ့်သိမ့်နိုင်ပါလဲ။မြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြောက်ရည်ဆိုင်ရာအကြံပေးကူးမြင့်သိန်းကိုမင်းနဲ့ပြန်ပြင်ပြပေးပါမယ်။မြောက်ရည်အခုရန်ကုန်မှာအခြေအနေဆိုးလာတဲ့အခါကိုအခြေအနေပြန်ကောင်းအောင်လုပ်လို့ရပါသလားရှင
်အခြေအနေပြန်ကောင်းအောင်ဟာငန်းနေတဲ့မြောက်ရည်ကိုချူအောင်လုပ်လို့ဒေါက်တာမျိုးတဲ့ကျွန်တော်တို့ဗမာပြည်နေတော့မရဘူးဗျာတော်တော်ကြီးကိုခက်တယ်ဗျာမြေတလင်းလုံးနိုင်ငံမျိုးတော်မှာရင်းညာကိုမတွောအောင်သူပါလို့လာဆိုကြားကန်တွင်းနေတူးတယ်န
เนเธอร์แลนด์เนี่ยมีอยู่ตรงนี้ปิโซเลสิชัวในงานตะคูเลยยีจูตวินเนี่ยโหดีนอตซียายีงามมองเนาะยีจูตวินเนี่ยนอตซียาจาระมาตัวตวินตู้ไล่เลยตวินตู้วีไอ้ตวินอ่ะยีดิโหนอตซียาโหเปลี่ยนทุบโดนน่ะยะเออยีงาไอ้เจริญสักเกเลเนี่ยเออดียีงาเปลี่ยนน่ะมึงอ่ะทิ้งถ่าละบ่ยะไอ้หลุๆๆยะทีนี้ยีงาโหยีจูจาระบลุๆๆเลยยะมึงซะยีจูเฉ็ดเสยงเตถั่วละได้ยีงาโห ကျွန်တော်တို့မမ်ဘရိန်းတွေနဲ့အခုခေတ်သုံးနေတဲ့အားရောဘာရောအဲ့ဒါတွေနဲ့ဖြည့်ပြီးတော့မှတနိုင်တစ်ပိုင်လုံးလုံးပဲရတယ်ပေါ့ဒါမျိုးဒီကြီးမြင့်တဲ့နောက်ဘက်ကမြို့တက်မှာတော့သူတို့ဒုက္ခရှိနေရှိတယ်နောက်တစ်ခါဟိုကျွန်တော်တို့ဖီလ်ထရေးရှင်းစနစ်ကြီးစီပင်သားရည်ပြီးတာတွေကျွန်တော်တို့ပေါက်တော့ဝါလို့ပေါ့ဆိုတာတွေဟုတ်နောက်ဆက်ကြတာပေါ့ဒီရည်ပြီးလို့ပေါ့အဲ့ဘက်ကတွင
ဒီထားမယ်နည်းနည်းဒီကြိုတင်ပြင်ဆင်မှုတွေလုပ်တင်လာကြရင်လုပ်ရမယ်ပေါ့သူ့တို့သွားပြီးတော့ကွန်ပလိန့်လို့တော့ဘာလို့လဲဥပဒေမှမရှိဘူးလဲကျွန်တော်ဘာမှညီမမပြောရည်ဥပဒေအကူမှလုပ်တော့တိုင်းတော့ဆိုတော့ဘာမှညီမရည်ရည်တူးချင်တာတူးထုတ်ချင်တာထုတ်အဲ့လိုမျိုးလိုက်တိုင်းနေရှိနေတာဟုတ်အဲ့တော့ခုနတုံးနေလူကြီးကျွန်းနေလူကြီးဒီလိုမျိုးတွေလုပ်တာအလားဒီချင်းဒီလုပ်ပြရမယ်ဒါရန်ကု
အကုန်လုံးတည်
တယ်။အဘိုးဒီကြားတဲ့နေလူတွေကဘာလို့တည်တည်နေထားလဲဆိုတော့မီးရောရင်မြင်မှမမြင်ရတော့ညီနဲ့ဒီတောင်မှအမတ်တမဲတစ်ခါနေနေနေတာပဲ။ဟိုချောင်းနေမြောင်းနေတယ်မှာတော့စစ်ကြီးဝင်လာတယ်ဥပမာဟိုလက်ဘရောင်းတောင်ကနေပြီးတော့ဟို SCG ဇူးတွေရမားချောင်းနေကြတယ်ချင်းနေနေဝင်နေ ERB တဲ့တဲ့ဆက်စီးတယ်အဲ့ဒီမှာမှဂျီတွေရောင်ပြောင်းလာတော့မှတည်တယ်ဒါတောင်မီးပေါ်ကြီးက visible တော့မီးရောကြီးက invisible မမြင်နိုင်တဲ့ဂျီဆိုတော့မြင်မှမမြင်ရတာဘယ်လိုလုပ်ကာကွယ်မလဲဘလိုလိုတိမ်တိမ်နေလဲဆိုတာသုံးတဲ့လူကဒါတဘာဝပဲပြောမှာပဲကျွန်တော်လည်းဒီလိုပြောခဲ့မှုတာတွေတွေ့ခဲ့မှုတယ
်ဦးမြင့်သိန်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ရဲ့အစ်င်နောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်နော်
တော်ခင်မြို့သက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုမနက်ဖြန်စနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရစေရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1509နဲ့အတူလိုင်းဒိုမီတာ29 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရစေရှင်။မနက်ဖြန်စနေနေ့မနက်ဖြန်အစီအစဉ်မှာတော့စောစောကထုတ်လွှင့်ပေးခဲ့တဲ့သတင်းပတ်စဉ်ကဏ္ဍတွေကအမျိုးသမီးနဲ့သိပ္ပံနဲ့ဤပညာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေနားဆင်ကြရမှာပါရှင်။အခုတောက်ကြနေညာပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုလူသိရှင်ကြားလုံနိုင်အောင်လို့ဒီမိုကရက်လွမ်းမှုတွေအောက်လွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်ဒီလောက်ရဟာအမေရိကန်သမိုင်းမှာအကြီးအမားဆုံးအပြစ်မရှိအပြစ်ရှာတဲ့လောက်ရကြီးဖြစ်တယ်လို့သမ္မတထရမ့်ကတုံ့ပြန်ခဲ့ပါတယ်။တချိန်တည်းမှာပဲအမေရိကန်သမ္မတကိုတရားစွဲနိုင်ရေးအောက်လွှတ်တော်ကော်မတီတွေမှာလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေအပေါ်ထောက်ခံသူပုံများလာတဲ့အကြောင်းနောက်ဆုံးစစ်တမ်းတစ်ခုမှတွေ့ရပါတယ်။ AP သတင်းဌာနရဲ့အများပြည်သူရေးရသုတေသနဌာနကပြုလုပ်တဲ့စစ်တမ်းမှာစုံစမ်းမှုတွေကိုထောက်ခံသူ48ရာခိုင်နှုန်း၊ကန့်ကွက်သူ38ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့စစ်တမ်းနဲ့မှပါဝင်သူ၃ပုံတစ်ပုံကပဲလွှတ်တော်အနေနဲ့စုံစမ်းစစ်ဆေးမှုကိစ္စတွေကိုထိတ်တန့်ဦးစားပေးလွှတ်တော်ကလုပ်တင်တယ်လို့မြင်ပါတယ်။အောက်လွှတ်တော်အမတ်တွေဟာသမ္မတရဲ့လုပ်ပိုင်ခွင့်အာဏာထိန်းချုပ်ရမယ့်တာဝန်အရစုံစမ်းနေတာထက်နိုင်ငံရေးအရစုံစမ်းနေတယ်လို့သူတို့ကပြောကြပါတယ်။ထိုင်းနိုင်ငံမှာနှစ်ဖက်နိုဗင်ဘာ၂ရက်နေ့စတင်မဲ့35ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးပွဲတွေအတွက်လုံခြုံရေးတွေတိုးမြှင့်လှုပ်ဆောင်နေပါတယ်။အာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးတွေကျင်းပမယ်။အစအဦးတဝိုက်ရဲနဲ့စစ်သား9,000ကိုလုံခြုံရေးချထားမယ်လို့အာဏာပိုင်တွေကပြောပါတယ်။အာဆီယံထိပ်သီးစည်းဝေးတွေတက်ရောက်မဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကတော့ဒီဘက်ကောင်းမျိုးတော်ကိုဒီကနေ့ရောက်သွားပါပြီ။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာကျန်းမာရေးကိုအန္တရာယ်ဖြစ်စေနိုင်လောက်တဲ့ဖုံဖုံတွေလေလုံထဲမှာဖြစ်နေတဲ့အတွက်လာမယ့်အင်္ဂါနေ့နိုဗင်ဘာ5ရက်နေ့အထိကျောင်းတွေပိတ်ထားဖို့အာဏာပိုင်တွေကြေညာပြီးတော့ကျောင်းတွေမှာနှာခေါင်းစည်းတွေလိုက်လံဝင်ကားနေပါတယ်။ပဝင်းကျင်ညဉ့်ညမ်းမှုကာကွယ်ထိန်းချုပ်ရေး EPCA အဖွဲ့ကလည်းအများပြည်သူကျန်းမာရေးအရေးပေါ်အခြေအနေကြားရောက်နေပြီလို့ကြေညာခဲ့ပါတယ်ရှင်
။တကြာနေညာပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ပြူထွေးဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48အပြင်ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.